တရုတ်နိုင်ငံယူနန်ပြည်နယ်မြန်မာနယ်နယ်စပ်ရှီလီမြို့မှာမြန်မာနာမည်နဲ့ဖွင့်ထားတဲ့စိုင်းဒီအားလုံးစိုင်းပုတ်တွေဖြုတ်သိမ်းပေးဖို့တရုတ်တာဝန်ရှိသူတွေကညွှန်ကြားထားပြီးတရုတ်ဝင်လုပ်ငန်းလိုင်စင်လျှောက်ခိုင်းနေပါတယ်။စိုင်းဖွင့်ခွင့်လိုင်စင်ရရင်တောင်မြန်မာနိုင်ငံထွက်ကုန်ပစ္စည်းတွေကိုရောင်းချခွင့်မပြုဘဲသူတို့သတ်မှတ်ထားတဲ့ကုန်ပစ္စည်းတွေကိုပဲရောင်းရမယ်လို့ညွှန်ကြားထားကြောင်းရှီလီမြို့ကမြန်မာဆိုင်ရှင်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါခင်ဗျာ
။မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရှီလီမြို့မှာတော့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွင်မြန်မာနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ရှီလီမြို့မှာတော့မြန်မာနိုင်ငံသားတွေဖွင့်ထားတဲ့ဆိုင်တွေကတစ်မျိုးလုံးအနှံ့ရှိပါတယ်။အဲဒီဆိုင်တွေကယာယီနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်အထောက်အထားရှိသူတွေဖွင့်ထားကြတဲ့ဆိုင်တွေဖြစ်ပါတယ်။မြန်မာနိုင်ငံကအစားတောက်ဆိုင်ကစလို့တွင်းထွက်ကြောက်မြက်လဝိယန္တနာရောင်းတဲ့ဆိုင်တွေလည်းရှိပါတယ်။အခုတော့အဲဒီဆိုင်တွေအားလုံးကမြန်မာနိုင်ငံနဲ့ဆိုင်းပုတ်တွေကိုဆိုင်းပုတ်ဖြုတ်ဖို့နဲ့တရားဝင်လုပ်ငန်းလိုင်စင်လျှောက်ဖို့တရုတ်အာဏာပိုင်ကညွှန်ကြားထားတယ်လို့ရှီလီမြို့ကမြန်မာလုပ်ငန်းရှင်တွေကပြောပါတယ်။ဒါရီအားလုံးကိုရပ်ပိုင်းအတွက်မှာအပီးလောက်ရမယ်လို့ပြောထားတဲ့အကြောင်းရှီလီမျိုးကကင်နီယာကုံချောက်ဆိုင်ရဲ့ပိုင်ရှင်ကိုပြာကြီးကပြောပါတယ်
။ဒီတော့တုံးရဲ့အတွင်းကတို့ဟာဆိုင်နေရလို့ဒီဟောပေါ့တန်းဖို့တွေဖြတ်တင်ပြရမယ်လို့ပြောရကြဟောတော့တော့ညကဒီခေါ်ကြီးကအားလုံးတို့တန်းဖို့တွေခေါ်လိုက်ပြီကြဟောငါတို့ဒီတော့ဒီအဓိကဒီပြင်မဲ့တဲ့ကမြန်မာဆိုင်ကြီးပေါ့ဟောဒီဖြတ်တင်ပြတဲ့မှာတို့မာဒူကိုကျွန်တော်ဖွင့်လာတဲ့ဆိုင်ကြီးရှိရလေအဲဒီဆိုင်ကြီးအားလုံးပဲ
မြန်မာဆိုင်ပုတ်တွေအားလုံးဖြုတ်ချခိုင်းထားပြီမဲ့လောလောဆယ်ဆိုင်တွေကိုတော့မပိတ်ခိုင်းသေးပါဘူး။ဒါပေမဲ့လည်းတရုတ်စာမပါတဲ့မြန်မာထုတ်ကုန်တွေကိုလည်းမြန်မာဆိုင်တွေမှာရောင်းချဖို့ပိတ်ပင်လိုက်ပါတယ်။အကြောင်းကတော့ပါဝင်တဲ့ပစ္စည်းအမျိုးအစားနဲ့စားသုံးမှုတင့်မတင့်ဆိုတဲ့အချက်တွေကိုမသိရတဲ့အတွက်အခုလိုပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းရှီလီမျိုးကမြန်မာဆိုင်ရှင်တူကပြောပါတယ
်မြန်မာကုန်ပစ္စည်းတော်သူကပေးမရတာတော့အမှန်ပါဘာဖြစ်လို့လဲဆိုတော့ဒီမြန်မာပစ္စည်းကဥမာကျွေးရိုင်းနေပြီဖြစ်ဒီရပဲဖြစ်သူရဲ့အမျိုးအစားဘာတွေထည့်ထားတာလဲဒီပြုတ်စားရမှာမပါတဲ့အတွက်ကြောင့်သူကမကြားထားရတဲ့အတွက်ကြောင့်မလို့သူကပိတ်ပင်ထားတယ်ဘာဖြစ်လဲဆိုတော့ဂျာယောဂါဖြစ်မှလည်းသူကိုယ်ရည်အဲ့လိုသဘောပဲ
မြန်မာဆိုင်တွေမှာမြန်မာနိုင်ငံထုတ်ပစ္စည်းတွေကိုဆက်ပြီးတော့ရောင်းချနိုင်မယ်ဆိုရင်တော့ဒံငွေယွမ်9,000မြန်မာကျပ်ဝင်နေဆိုတော့15သိန်းကျော်ပေးရမယ်လို့လည်းအတည်ပြုထားတဲ့အကြောင်းရှီလီမျိုးကမြန်မာလုပ်ငန်းရှင်တွေကပြောပါတယ်ဈေးဆိုင်အတွက်လိုင်စင်လျှောက်မယ်ဆိုရင်လိုင်စင်ကြီးကလုပ်ငန်းပေါ်မူတည်ပြီးတော့တစ်နှစ်ကိုတရုတ်ယွမ်ငွေ3,000ကနေပြီးတော့4,000ဝန်းကျင်အထိပေးဆောင်အောင်မှာဖြစ်ပါတယ်မြန်မာငွေနဲ့ဆိုရင်တော့သိန်း100လောက်ကျတဲ့အတွက်အတော်လေးကိုဈေးကြီးတာမို့လို့ဆန်ရှင်အတော်များများလုပ်ငန်းလိုင်စင်မလျှောက်ဘဲနဲ့စိုင်းဖွင့်ထားတာနှစ်တော်ကြာပါပြီကိုဗစ်ကာယကကာလမှာမြန်မာနိုင်ငံသားတွေရဲ့နေထိုင်ခွင့်ကိုတရုတ်ဆိုရကတဖြည်းဖြည်းနဲ့တင်းကျပ်လာနေတဲ့အတွက်မြန်မာနိုင်ငံသားအတော်များများနေရာပြန်ကုန်ရပါတယ်။ရှီလီမြို့မှာဆိုင်ဖွင့်ထားတဲ့မြန်မာတွေကတော့လုပ်ငန်းတွေရှိနေသေးတာကြောင့်ဆက်ပြီးတော့နေနေကြတာဖြစ်ပါတယ်။အခုလိုဆိုင်းလိုင်းစင်လျှောက်ပြီးတော့မြန်မာဘက်ကကုမ္ပဏီစီးတွေမရောက်ရဘူးဆိုရင်တော့သူတို့အတွက်အတော်လေးထိခိုက်မယ်လို့ဆိုင်းရှင်တွေကပြောနေကြပါတယ်ခင်ဗျ။